မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရအောင်ကြိုးပမ်းဖို့အတွက်မြန်မာနိုင်ငံသတင်းစာဆရာအသင်းကို2022ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲဒီနောက်မြန်မာနိုင်ငံသတင်းစာဆရာအသင်းကဦးဆောင်ပြီး2022ခုနှစ်နဲ့2023ခုနှစ်တွေကအမျိုးသားကစားရုံမှာအမျိုးသားသတင်းစုဘေးပွဲတွေကိုကျင်းပခဲ့ပါတယ်။2014ခုနှစ်မှာတော့မကျင်းပနိုင်ခဲ့ပဲဒီနှစ်မှာတတိယအကြိမ်မြောက်အဖြစ်ရန်ကုန်မြို့ဗဟန်းမြို့နယ်ကမြိုင်းညိုဟိုတယ်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီနှစ်ကျင်းပတဲ့အခမ်းအနားကိုသတင်းဌာနအသီးသီးကသတင်းသမားတွေအပြင်ပြည်ညာရေးဝန်ကြီးဟောင်းဦးအောင်ကြည်လက်ရှိပြည်ညာရေးဝန်ကြီးဦးရထော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းစတဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီမှာပြည်ညာရေးဝန်ကြီးဦးရထော့ကအမျိုးသားသတင်းစုရွေးချယ်ရေးအဖွဲ့အနေနဲ့သူတွေကိုရွေးချယ်ရမှာနိုင်ငံရေးပုံကိုရေးထည့်သွင်းမစင်စားပဲရွေးချယ်ခဲ့မယ်လို့ယုံကြည်ကြောင်းပြောပါတယ်
။အစိုးရတက်တာဝန်ရွေးချယ်ရန်စပြီးတော့ကျွန်တော်တို့ဟာပြည်ချိုင်းဝင်ထားအနေနဲ့ပုံတိကစာပေစုတွေရဲ့စုရွေးချယ်ရေးအခြေခံမှုနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့နိုင်ငံရေးရတော်လည်းကောင်းပုံကိုရေးရတော်လည်းကောင်းကျွန်တော်တို့ဝင်ရောက်ပါဝင်ဆွတ်ဖက်ခြင်းမရှိတော့ပါဘူး။ကျွန်တော်တို့ရဲ့ယုံကြည်တာကစုတစုရဲ့တန်ဖိုးဆိုတာကစုရွေးချယ်တဲ့လူတွေရဲ့တမတ်တမတ်ကြမှုအတတ်ပညာဆိုင်ရာစံမြင့်မွှန်းမှုတွေပေါ်မှာမူတည်တယ်။ဒါမှမဟုတ်ကျွန်တော်တို့အနေနဲ့ဘဒုကိုရွေးပါဘဒုကိုမရွေးပါနဲ့လို့ပြောစရာအကြောင်းမရှိဘူးလို့ပဲကျွန်တော်တို့ရိုးသားသားယုံကြည်ပါတယ
်။ကာတော့အမျိုးသားသတင်းစုရရှိခဲ့တဲ့ဆရာရွှေထူးပြည်ကနောင်ကျင်းမမဲ့စာပေစုချင်းမြင့်ပွဲတွေမှာကာတွန်းစုတွေကိုထည့်သွင်းချင်းမြင့်ဖို့ကိုပြောပါတယ်
။စာပေနဲ့ပတ်သက်တဲ့စုပေပွဲတွေမှာကာတွန်းကိုကာတွန်းတရုတ်ဖော်ပုံတွေကာတွန်းတွေကိုအဲ့အပေါ်မှာစုပေးမယ်ဆိုရင်လည်းအကောင်းဆုံးလို့ကျွန်တော်ယူဆပါတယ်။သူတို့ကိုလည်းပါအောင်ပေါ့ဒီကာတွန်းစုပါအောင်တော့ဒါလုပ်တင်တယ်လို့ကျွန်တော်အကြံပြုချင်ပါတယ
်။ရုပ်သံအထူးစုချင်းမြင့်တာကြောင့်လူငယ်တွေရုပ်တံသတင်းတောက်လုပ်ငန်းကိုပုံမူစိတ်ဝင်စားလာနိုင်ကြောင်းရုပ်တံအကောင်းဆုံးသတင်းစုရရှိခဲ့တဲ့ DPP သတင်းဌာနရန်ကုန်ရုံးတာဝန်ခံကိုတိုးစော်လက်ကပြောပါလေ
ကျွန်တော်ထင်တယ်ဒီဥစ္စာတော့အထူးသဖြင့်ကျွန်တော်တို့သတင်းတောက်တွေကိုအတိအမှတ်ပြုတယ်လို့ရုပ်တံသတင်းကိုပို့ပြီးစိတ်ဝင်စားအောင်ဘာလို့လဲပုံမှန်ပြီးမှရုပ်တံဥပဒေကလည်းမထွက်လာသေးဘူးရုပ်တံလိုင်စင်တွေလည်းဘယ်သူရမှမသိသေးဘူးလို့ဆိုကျွန်တော်တို့ရှိတာကတော့အစိုးရနဲ့နှီးစပ်တဲ့လူတချို့စီမှာပဲရုပ်တံရှိနေပါသေးတယ်အဲ့တော့ကျတော့ကျွန်တော်ထင်တယ်ရုပ်တံလုံငန်းကိုပို့စိတ်ဝင်စားလာတယ်လို့လူငယ်တွေထဲမှာလည်းရုပ်တံသတင်းတောက်ဗီဒီယိုဂျာနယ်လစ်တွေပို့ပြီးတော့ပေါ်ထွန်းလာမယ်လို့ယူဆပါတယ
်လက်ရှိအချိန်မှာအစိုးရနဲ့သတင်းသမားတွေအကြားအပြန်အလှန်နားလည်မှုမရှိပဲဒါကိုအစိုးရကသတင်းသမားတွေပါနားလည်မှုရရှိအောင်စ조사ကြဖို့သတင်းသူရဲကောင်းစုရရှိခဲ့တဲ့ဆရာဖိုးတောက်ကြာကပြောပါလေ
အစိုးရနဲ့သတင်းသမားတွေကြားမှာနားလည်မှုတွေဟာနေတယ်အဲ့ဒါတော့သိကြတယ်နားလည်မှုတွေဟာနေတယ်သတင်းသမားတွေကိုလည်းနားမလည်နိုင်ဘူးသတင်းသမားကလည်းတစ်ဖက်ကလုံထုံးလုံးကြီးကျင်းတုံးတွေဥပဒေတွေကိုနားမလည်နိုင်ဘူးဒါဆိုနှစ်ဝက်လောက်သတင်းလောက်ခွင့်နဲ့အဆက်ပြတ်နေတဲ့နိုင်ငံတကာအတွက်အမှားရင်းတစ်ခုလို့တော့ဘာလို့မြင်လဲ
ဒီနှစ်ကျင်းပတဲ့အမျိုးသားသတင်းစုပေးပွဲမှာသတင်းသူရဲကောင်းစုအကောင်းဆုံးကာတွန်းစုရုပ်သံအကောင်းဆုံးစုနဲ့အကောင်းဆုံးတပ်ပုံစုအပါအဝင်စုစုပေါင်းစု၄ခုကိုချင်းမြင့်ခဲ့တာဖြစ်ပါတယ်။အကောင်းဆုံးကာတွန်းစုကိုကာတွန်းရွှေထူးပြီးရုပ်သံအကောင်းဆုံးစုကို DPP သတင်းဌာနကရရှိခဲ့ပြီးအကောင်းဆုံးသတင်းတပ်ပုံစုကို Writer သတင်းဌာနကသတင်းတော့ကိုစိုးသိရထွန်းတို့ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။